တနိုင်ငံလုံးတိုင်းတာနယ်ပြစ်ခတ်ရေးစည်းသဘောတူညီချက် NCA ကိုလက်မှတ်ရေးထိုးထားတဲ့ဒေသတွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အတွက်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တနင်္သာရီတိုင်းဒေသကြီးအစိုးရနဲ့ KNU ကရင်မျိုးသားစည်းရုံးကကိုယ်စားလှယ်တွေဒီဇင်ဘာလ23ရက်တောက်ကြနေ့ကရန်ကုန်မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမတိုင်ခင်ဒီဇင်ဘာလ21ရက်နေ့ကလည်းငြိမ်းချမ်းရေးကော်မရှင်နဲ့ကရင်ပြည်နယ်အစိုးရအဖွဲ့အပြင် KNU ကိုယ်စားလှယ်တွေဟာကရင်ပြည်နယ်ဖမ်းအမျိုးမှာတွေ့ဆုံခဲ့ပြီးတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အတွက်ဆွေးနွေးခဲ့ပါတယ်။2019 February လမှာကျင်းပဖို့စီစဉ်ထားတဲ့ဒုတိယပင်လုံညီလာခံမတိုင်ခင်မှာ NCA ကိုလက်မှတ်ရေးထိုးထားပြီးသားတိုင်းရင်းသားနယ်မြေတွေမှာဒေသအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အစိုးရကကြိုးပမ်းနေတာပါ။ဒါကြောင့်တောက်ကြနေ့ကတွေ့ဆုံမှုအတွင်းတနင်္သာရီတိုင်းဒေသကြီးမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုရှေ့လာတဲ့ကျင်းပဖို့ဆွေးနွေးကြတာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာသမရဦးသိန်းစိန်ရတာအစိုးရတက်လာခြင်းကစလို့ပြည်တွင်းစစ်ရဆိုင်ပြီးငញ្ញဲရဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးလာခဲ့တာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တော်တော်များများပါဝင်တဲ့ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council အဖွဲ့ဝင်တချို့ကတော့ NCA ကိုလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။မကြသေးခင်ရပိုင်းအထိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တို့မှာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်ပွားနေစေ UNFC အဖွဲ့ဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့ဒီ NCA ကိုလက်မှတ်ရေးထိုးမထားပါဘူး။မြောက်ပိုင်းမဟာမိတ်အဖွဲ့ထဲမှာ KIA ကိုကန်တပ်ဖွဲ့TNLA တအောင်ပလောင်တပ်ဖွဲ့နဲ့ AA ရခိုင်တပ်ဖွဲ့တို့ပါဝင်ကြပါတယ်။ငញ្ញဲရေးကော်မရှင်ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့နှစ်ဖက်တွဲဆုံဆွေးနွေးဖို့ဒီလာထဲမှာကန့်လန့်ထားပြီးတော့တွဲဆုံမှုမှာ UWSA ဝါတပ်ဖွဲ့ကတပ်သေးဖြစ်ပါဝင်နိုင်ဖို့အဆိုပြုထားပါတယ်။ဒီဇင်ဘာလ22ရက်ကြာတာပတိနေ့ကတော့ UNFC နဲ့ UWSA ဝါတပ်ဖွဲ့တို့ပန်ဆက်မျိုးမှာတွဲဆုံခဲ့ကြတယ်လို့လည်းသိရပါတယ်။ NRPC ရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငញ្ញဲရေးဗဟိုဌာနဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတော့လက်နက်ကိုင်ပြစ်ပခတ်တွေအ мян ဆုံးချုပ်ငင်းရေး NCA မှာပါဝင်လက်မှတ်ရေးထိုးကြဖို့တိုက်တွန်းထားပါတယ်။